This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆင်းရဲလာရှင်ပြည်တို့မှာကင်ဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ် April 2ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ် April 2ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စစ်ရေးနှင့်ငလင်ဘေးဒဏ်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့် March 28ရက်ကနေ April 1ရက်နေ့အထိ4ရက်တာကာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရတားပြည်သူ50ဦးထပ်မနေသေးဆုံးက50နီးပါးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်အင်အားဖြင့်ငလင်လှုပ်ခတ်ခဲ့တဲ့ March 28ရက်ကနေ April 1ရက်နေ့အထိ4ရက်တာကာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရတားပြည်သူ50ဦးထပ်မံတေဆုံးက50နီးပါးဒဏ်ရာရခဲ့တယ်လို့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကထုတ်ဖော်ပြောဆိုလိုက်ပါတယ်။ငလင်ဘေးတင်ကာလအတွင်းအကြမ်းဖက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကျူးလွန်နေတာနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ကိုဒီနေ့ April 2ရက်နေ့မှာထုတ်ပြန်ရမှာအခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ March 28ရက်နေ့လယ်ပိုင်းကသခိုင်းမြို့နယ်ကိုဗဟိုပြုလှုပ်ခတ်ခဲ့အင်အားခွန်တသမခွန်အဆင့်ရှိပြင်းထန်ငလင်းကြောင့်လက်ရှိအချိန်အထိလူပေါင်း 4,200 ကျော်သေဆုံးခဲ့ရပြီးဒဏ်ရာရသူတွေနဲ့ပျောက်ဆုံးနေသူတွေအဆမတန်များနေသလိုအိမ်အောင်စုပေါင်းတောင်းချီအိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်အခုလိုပြည်သူလူထုဒုက္ခတွေ့ကြုံနေရတဲ့အခြေအနေမှာတော်လိုင်းအင်အားစုတွေဘက်ကထိုးစစ်တွေရက်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုတအားတရွေ့လှုပ်ဆောင်နေပေမဲ့အကြမ်းဖက်စစ်ကောင်စီကတော့ငလင်ဘေးတင်ဒေသတွေအပါအဝင်နိုင်ငံတော်ဝန်ကအရသာပြည်သူတွေနေထိုင်ရာရက်ရွာတွေကိုလေရင်နဲ့ဘုံကျဲတာထိုးစစ်ဆင်ပြီးမီးရှို့တပ်ဖြတ်တာတွေကိုကျင့်ဝတ်မဲ့လှုပ်ဆောင်နေတယ်လို့ဝေဖန်ထောက်ပြထားပါတယ်မတ်လ28ရက်ကစပြီး April 1ရက်နေ့အထိ4ရက်တာကာလအတွင်းစစ်ကောင်စီဘက်ကငလင်ပြင်းထန်စွာခံထားရတဲ့သခိုင်းတိုင်းကချောင်းဦးမြို့နယ်မန္တလေးတိုင်းကစင်ကူးမြို့နယ်အပါအဝင်နေရာ12ခုကိုလေကြောင်းတိုက်ခိုက်မှု32ကြိမ်လုပ်ခဲ့တာကြောင့်အရတားပြည်သူ50ဦးထပ်မံတေဆုံးက49ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အသိပေးထားပါတယ်အခုလိုငလင်တန်းကြောင့်ထိခိုက်ခံစားနေရတဲ့ပြည်သူလူထုအပါအဝင်အရတားပြည်သူတွေကိုဦးတည်ပြီးအကြမ်းဖက်မှုတွေကျူးလွန်နေတာကိုဘယ်နည်းနဲ့မှလက်ခံနိုင်စရာအကြောင်းမရှိတဲ့အတွက်အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကပြင်းပြင်းထန်ထန်ရှုတ်ချထားပါတယ်။တဘာဝဘေးဒဏ်သင့်ကာလပါမရှောင်အကြမ်းဖက်မှုတွေကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီကိုနှုတ်နဲ့ကန့်ကွက်တားဆီးနေုံနဲ့မဟုတ်ဘဲလက်တွေ့အရေးယူဆောင်ရွက်သင့်နေပြီလို့လည်းမြို့သားညီညွတ်ရေးအတိုင်းပင်ခံကောင်စီကနိုင်ငံတကာအသိုက်အဝန်းကိုတိုက်တွန်းလိုက်ပါတယ်။ထို့သဖြင့်အကြမ်းဖက်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေချွင်းချက်မရှိအ мян ဆုံးရပ်တန့်နိုင်ရေးပူးပေါင်းဆောင်ရွက်ပေးကြဖို့လည်းအလေးအနက်ထားပြီးတိုက်တွန်းထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ငလင်ဘေးကူညီဖို့လာတဲ့တရုတ်ချက်ချင်းဤရင်နန်းကိုစစ်ကောင်စီတပ်ကပြစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ဘေးတင်ပြည်သူတွေအတွက်ထောက်ပံ့ရေးပစ္စည်းတွေတည်ဆောင်လာတဲ့တရုတ်နိုင်ငံချက်ချင်းဤအသင်းရင်နန်းကိုစစ်ကောင်စီတပ်ကစောင့်ကြိုပြစ်ခတ်ခဲ့တယ်လို့တအောင်မျိုးသားလူမျိုးရေးတပ်မတော် TNL ကဧပြီလ1ရက်ညပိုင်းမှာအထူးသတင်းအနေနဲ့ထုတ်ပြန်ပါတယ်။မနေ့ဧပြီလ1ရက်ည9:00ခွဲခန့်အချိန်မှာမြန်မာနိုင်ငံကငလင်ဘေးတင်ပြည်သူတွေအတွက်ထောက်ပံ့ရေးပစ္စည်းတွေတည်ဆောင်လာတဲ့တရုတ်နိုင်ငံချက်ချင်းဤအသင်းရေနံကိုစီမန္တလေးမြို့ဘက်ထွက်ခွာလာခဲ့ရာနောင်ချိုမြို့နယ်အုံဒီကျေးရွာမှာစစ်ကောင်စီတပ်ကပစ်ခတ်ခဲ့တာလို့ဆိုပါတယ် ရင်တန်းအနေနဲ့မန္တလေးမြို့ကိုခရီးဆက်မဲ့အကြောင်းစစ်ကောင်စီထံသတင်းပေးပို့ခဲ့ပြီးဖြစ်ပေမဲ့လမ်းခရီးမှာပြစ်ခတ်ခံခဲ့ရပြီးနောင်ချိုမြို့ဘက်ပြန်လှည့်ခဲ့ရတယ်လို့ TNL ကအသိပေးထားပါတယ်။အဲ့ဒီရင်တန်းကို TNL ဘက်ကကာကွယ်စောင့်ရှောက်ပေးထားပြီးသူတို့သွားလိုတဲ့ခရီးဆက်နိုင်အောင်ပို့ဆောင်ပေးသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ဖြစ်တဲ့ MNDAA, TNL နဲ့ AA တို့ကငလင်နောက်ဆက်တွဲကေဆေးကြီးလုပ်ငန်းတွေအများဆုံးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့တိုက်ပွဲဖြစ်နေရာတွေမှာထိုးစစ်ဆင်မှာမဟုတ်ပဲတလတာအပြည့်ရက်ထားမယ်လို့ဧပြီလ၁ရက်နေ့ညပိုင်းကထုတ်ပြန်ပြီးချိန်မှာအခုလိုတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်။ငလင်တန်းတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရေးအတွက်ယာယီအပြည့်ရက်ထားမယ်လို့ NUG နဲ့တော်လိုင်းတက်တွေဘက်ကကြေညာချက်ထုတ်ပြန်ပြီးကန့်လန့်ထားပေမဲ့စစ်ကောင်စီဘက်ကလက်မခံပဲဆက်လက်တိုက်ခိုက်သွားမယ်လို့စစ်ကောင်ဆောင်ကပြောဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးငလင်ဘေးကြောင့်တော်လိုင်းတက်တွေအပြစ်ရထားချိန်မှာကချင်းပြည်နယ်အပါဝင်နိုင်ငံအနှံ့စစ်ကောင်စီဘက်ကနေစဉ်ရက်ဆက်ဘုံကျဲနေတယ်လို့ KIA ပြောတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာငလင်တန်းစိုးရွားစွာခံစားနေရတဲ့အတွက်တော်လိုင်းတက်ဖွဲ့တွေဘက်ကအပြစ်အခက်ရက်ဆဲထားပေမဲ့စစ်ကောင်စီဘက်ကနေစဉ်ရက်ဆက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေစေလို့ချင်းလွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကဧပြီလ1ရက်ညပိုင်းမှာဖော်ပြပါတယ်။ကချင်းပြည်နယ်နဲ့စကိုင်းတိုင်းအပါအဝင်နိုင်ငံတော်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုအသိပေးဖော်ပြလိုက်တာဖြစ်ပါတယ်။မတ်လ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလင်တန်းကြောင့်မြို့သားညင်ညိုရဲ့အစိုးရ NUG ကထိုးစစ်ဆင်တိုက်ခိုက်တာတွေနှစ်ပတ်ကြာရပ်နားမယ်လို့ကြေညာထားသလိုညီနောင်မဟာမိတ်သုံးဘွဲကလည်းဧပြီလ1လလုံးအပြည့်ရက်ထားမယ်လို့ကြေညာထားပါတယ်။ညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအောင်တက် TNL နဲ့ရခိုင်တက်တော် AA ထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်နေတဲ့ကြားကတစ်ဖက်သက်အပြည့်ရက်ထားမယ်လို့ကြေညာလိုက်တာဖြစ်ပါတယ်။မတ်လ31ရက်က KIA တပ်မဟာ8တပ်ရင်း9နယ်မြေမှာတိုက်ပွဲမရှိဘဲစစ်ကောင်စီကတိုက်လေရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ KIA သတင်းပြန်ကြားရေးကအသိပေးပါတယ်။စစ်ကောင်စီဟာဗမော်မြို့တိုက်ပွဲအတွင်းမှာလည်းလေကြောင်းတိုက်ခိုက်မှုတွေနေ့တိုင်းလုပ်နေတယ်လို့ဆိုပါတယ်။ထို့အပြင်စကိုင်းတိုင်းအင်းတော်မြို့ကိုလည်းစစ်ကောင်စီတပ်ကဧပြီ1ရက်နေ့မှာလေရင်နဲ့၄ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ကချင်ပြည်နယ်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ထိခိုက်သေးဆုံးမှုပျက်စီးဆုံးရှုံးမှုတွေကိုစုံစမ်းနေစေလို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်လမြန်ကျေးရွာဘက်ကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာတဲ့အတွက်ဧပြီ1ရက်မနက်9နာရီခန့်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာရှိပြီးစစ်ကောင်စီက drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီဟာငလင်ဘေးကြုံနေရချိန်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေထက်နိုင်ငံတော်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေအဆက်မပြတ်လုပ်နေတယ်လို့တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးစကိုင်းမြို့နယ်ငလင်ဘေးအရေးပေါ်ကယ်ဆယ်ရေးကော်မတီကကုညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးများလှုပ်ဆောင်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းမြို့နယ်ငလင်ဘေးအရေးပေါ်ကယ်ဆယ်ရေးကော်မတီကကုညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးများလှုပ်ဆောင်နေပြီလို့စကိုင်းပါအဖွဲ့ကထုတ်ပြန်ပါတယ်။စကိုင်းမြို့နယ်ငလင်ဘေးရေးပေါ်ကယ်ဆယ်ရေးကော်မတီရဲ့လှုပ်ဆောင်ချက်တစိ့တစ်ပိုင်းဖြစ်တယ်လို့ဆက်ရန်နီးယားများနဲ့ရှင်းလင်းတဲ့ရုပ်တံကိုဖော်ပြပါတယ်။ငလင်ဘေးတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့အပြင်တစ်ဖက်မှာလည်းစိုးမိုးနယ်မြေအတွင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းများဆောင်ရွက်လျက်ရှိပါတယ်လို့စကိုင်းတိုင်းအမတ်တအူးကလည်းဆိုထားပါတယ်။လက်ရှိစကိုင်းမြို့တွင်သို့ကုညီကယ်ဆယ်ရေးများဝင်ရောက်ခွင့်ကိုစကားဆာနှင့်ပြူများကဟန်တာစစ်ဆေးမှုများရှိပြီးအရက်ဖက်အဖွဲ့များကိုဝင်ရောက်ကူညီကယ်ဆယ်ခွင့်ရှင်းလင်းခွင့်ကန့်သတ်ထားပါတယ်ခင်ဗျာ။ဆလဘီပလောမှာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးပြီးငွေညစ်နေတဲ့အုတ်ချုပ်ရေးမှူးကိုပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်မှာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးပြီးငွေညစ်နေတဲ့အုတ်ချုပ်ရေးမှူးခင်မောင်ဝင်းကိုပြစ်ခတ်ရှင်းလင်းခဲ့ရာပွဲချင်းပြီးတေဆုံးသွားတယ်လို့ဗိခရိုင်အမတ်တက်တရင်ကထုတ်ပြန်ထားပါတယ်။ပလောမြို့အမှတ်၄ရပ်ကွက်အုတ်ချုပ်ရေးမှူးခင်မောင်ဝင်းကိုတော်လိုင်းရဲဘော်တွေကမတ်လ31ရက်နေ့မနက်7နာရီခန့်မှာပြစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါတယ်။တေဆုံးသွားတဲ့ခင်မောင်ဝင်းဟာအကြမ်းဖက်စစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းလူငယ်တွေကိုစစ်မှုထမ်းစေဖို့အတင်းအကျပ်ဖိအားပေးစေခိုင်းနေသူဖြစ်ပြီးချင်းချောက်ငွေညစ်တာလည်းလှုပ်ဆောင်ခဲ့သူလို့သိရပါတယ်။တော်လိုင်းရေးအဖွဲ့တွေကဒီလုံရက်တွေထပ်မလုပ်ဖို့အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ပူးပေါင်းလိုက်နာတာမရှိတဲ့အတွက်ပြစ်ခတ်ရှင်းလင်းရတာလို့ဗိခရိုင်အမတ်တက်တရင်ကအသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်ဗိခရိုင်အမတ်တက်တရင်နဲ့ကရင်မျိုးသားကာကွယ်ရေးတပ် KNDO တရင်ခွန်မာမိတ်ပူးပေါင်းအဖွဲ့တို့ကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ပလောမျိုးနယ်အတွင်းကရက်ကွက်ချေးရွာအုပ်ချုပ်ရေးမှူးများအနေနဲ့စစ်မှုထမ်းစေဖို့လူငယ်တွေကိုအတင်းအကျပ်ဖိအားပေးတာစစ်မှုထမ်းဥပဒေကိုအကြောင်းပြပြီးပြည်သူလူထုကိုချင်းချောက်တာနိုင်ထက်စီနင်းပြုလုပ်တာတွေဆက်လုပ်နေမယ်ဆိုရင်တိုက်ခိုက်ရှင်းလင်းသွားမယ်လို့ဗိခရိုင်အမှတ်တက်ရင်ကအသိပေးပြောဆိုထားပါတယ်ခင်ဗျာ ဆက်လက်ပြီးလေကြောင်းအန္တရာယ်ရှိတဲ့အတွက်ပျော်ပွဲရွှေပွဲတွေမလုပ်ဖို့ရင်းမပင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တားမြစ်တဲ့သတင်းကိုတင်ပြပေးပါမယ်အကြံဖက်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတဲ့အတွက်မဟာတကြံကာလမှာပျော်ပွဲရွှင်ပွဲတွေကိုစီကားတိုက်မြိုက်စွာမကျင်းပကြဖို့ရင်းမပင်မြို့နယ်ပြည်သူ့ကာကွယ်အဖွဲ့ကတတိပေးတားမြစ်လိုက်ပါတယ်စစ်ကောင်စီဘက်ကစက်တက်လေဒီဂျက်ဖိုင်တာနဲ့တိုက်ခိုက်ရေးရဟတ်ယာဉ်တွေနဲ့တိုက်ခိုက်လာနိုင်တာဖြစ်တဲ့အတွက်အခုလိုတတိပေးတားမြစ်လိုက်တာဖြစ်ပါတယ်ဒါအပြင်ဆေအာနာရှင်စနစ်အမြင့်ပြတ်အောင်တော်လန်ချိန်မုံနေတဲ့ကာလဖြစ်တာအကြံဖက်စစ်တပ်ရဲ့အကြံဖက်လုပ်ရက်တွေကြောင့်တည်ဆုံးခဲ့ရတဲ့ရက်သားပြည်သူတွေနဲ့မြင့်မြတ်စွာအသက်ပေးလူခဲ့ရတဲ့အနေနဲ့အရရက်ကတော်လင်းရဲဘော်တွေနဲ့စစ်ပေးရှောင်တွေငလင်တန်တဲ့ပြည်သူတွေကိုထောက်ထားစာနာတဲ့အနေနဲ့အခုနှစ်တကြံကာလမှာပျော်ပွဲရှင်ပွဲတွေကိုစီကားတိုက်မြတ်စွာမကျင်းပါဖို့အတိပေးလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်မန်တက်တွေစောက်ပြီးတီးမှုတ်ကခုံတာ၊စောင်းပေါက်တွေဖွင့်ပြီးကခုံတာ၊ရေပတ်ကစားတာတွေခွင့်မပြုဖို့တက်ဆိုင်ရာကျေးရွာပကဖပအဖအဖွဲ့တွေကိုလည်းတိုက်တွန်းထားပါတယ်။ထို့အတူမူရစ်ဆေးသုံးတာအရက်သေးစားတောက်စားပြီးမူရစ်ရန်ကားတာနဲ့ရောင်းဝယ်တာတွေလည်းမလုပ်ကြဖို့ရင်းမပင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြည်သူလူထုကိုအသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးပေါင်းတယ်မြို့နယ်ဗောဒီကုန်းအထိုင်းစခန်းကထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်မှုမှာစစ်သား2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းပေါင်းတယ်မြို့နယ်ဗောဒီကုန်းရွာစစ်တပ်အထိုင်းစခန်းကနေထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာမှာစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF 3601တပ်ရင်းကပြောပါတယ်ဗောဒီကုန်းရွာစစ်တပ်အထိုင်းစခန်းကနေထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမနေ့ဧပြီလ1ရက်နေ့နေ့လယ်2နာရီကျော်အချိန်မှာပြည်ခရိုင်ပြည်သူ့ကာကွယ်တပ်မတော်3601 PPDF တပ်ရင်းတပ်ခွဲ4နဲ့တပ်ခွဲ5ကရဲဘော်တွေကတဲပင်ကျော်လမ်းကွဲမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ကိုပြည်သူ့ကာကွယ်ရဲဘော်တွေက3ချိန်တိုင်းမိုင်းဆွဲတိုက်ခိုက်နိုင်ခဲ့တာဖြစ်ပြီးတေဆုံးသူတွေနဲ့ဒဏ်ရာရစစ်သားတွေကိုဖောကားနဲ့တင်ကာပောက်ခေါင်းမြို့ဘက်ပြန်ထွက်သွားတယ်လို့သိရပါတယ်ထို့အတူပေါင်းတယ်မြို့နယ်တစ်ပုတ်တာဝါတိုင်းအထိုင်းစခန်းကနေထွက်လာပြီးလက်ပံခုံရွာကအင်ဂျင်56လုံးကိုမီးရှို့ဖျက်ဆီးခဲ့တဲ့အင်အား100ကျော်ပါစစ်ကောင်စီတပ်ဖွဲ့ကိုပြည်သူ့ကာကွယ်တပ်မတော်3601 PPDF တပ်ရင်းကရဲဘော်တွေမတ်လ28ရက်နေ့က3ချိန်မိုင်းဆွဲတိုက်ခိုက်ခဲ့ရာမှာစစ်သား3ဦးဒဏ်ရာရသွားတယ်လို့စနိုက်ပါနဲ့3ချက်ပစ်ခတ်ခဲ့ရမှာတော့စစ်သားတဦးသေဆုံးခဲ့တယ်လို့အသိပေးထားပါတယ်ပြည်သူ့ကာကွယ်တပ်မတော်အနေနဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပြက်ပြက်သားသားရှင်းလင်းသွားမယ်လို့ပြည်သူ့ကာကွယ်တပ်မတော်3601 PPDF တပ်ရင်းကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးအမြန်လမ်းမှာဆိုင်ကယ်မောင်းလာတဲ့ရဲကိုရှင်းလင်းခဲ့ရမှာစိတ်ကြွဆေးတွေတင်းဆဲရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်မင်းလေးအမြန်လမ်းပေါ်မှာဆိုင်ကယ်မောင်းလာတဲ့ရဲတပ်ဖွဲ့ဝင်တဦးကိုပြစ်ခတ်ရှင်းလင်းခဲ့ရမှာစိတ်ကြွဆေးတွေတင်းဆဲရရှိခဲ့တယ်လို့တိုက်တောင်းပြည်သူတော်လှန်ရေးအင်အားစုကဆိုပါတယ်။ရမဲသိန်းရဲစခန်းကနေဆိုင်ကယ်နဲ့ထွက်လာတဲ့ရဲတပ်ချက်ကြီးတင်းထိုက်ကိုအမြန်လမ်းမိုင်းတိုင်း256အနီးမှာမတ်လ28ရက်ကပြစ်ခတ်ရှင်းလင်းခဲ့တာဖြစ်ပြီးပွဲချင်းပြီးတေဆုံးသွားတယ်လို့သိရပါတယ်။တင်ဆောင်သွားတဲ့ရဲတက်ချက်ကြီးစီကနေ WY စိတ်ကြွဆေးပြား30ဖုန်း3လုံးပါဝါဘန့်တစ်ခုနဲ့ကြည်တောင်သိန်းဆဲရမိခဲ့တယ်လို့တိုက်တောင်းပြည်သူတော်လှန်အင်အားစုကဓာတ်ပုံမှတ်တမ်းနဲ့ဖော်ပြထားပါတယ်။အဲ့ဒီရဲတက်ချက်ကြီးဟာစိတ်ကြွဆေးတွေကိုကိုယ်တိုင်သုံးဆွဲတယ်လို့အယောင်းဝယ်လုပ်နေတာလည်းရှိတယ်လို့သိရပါတယ်။တိုက်ခိုက်မှုကိုတိုက်တောင်းပြည်သူတော်လှန်အင်အားစုနဲ့ရမဲသိန်းခရိုင်ပကဖားတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးတဲ့အနေဖြင့်လူအသက်မကယ်ပဲမန္တလေးမြို့ရိုးပျို့ကြားတဲ့အုပ်ပုံများကိုရှင်းလင်းတဲ့စကားဆတပ်ဖွဲ့ဝင်များရဲ့ရုပ်တံကိုမြားပြည်သူမှဝေဖန်ရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်။လူအသက်မကယ်ပဲမန္တလေးမြို့ရိုးပျို့ကြားတဲ့အုပ်ပုံများကိုရှင်းလင်းတဲ့စကားဆတပ်ဖွဲ့ဝင်များရဲ့ရုပ်တံကိုမြားပြည်သူကဝေဖန်ရှုတ်ချလိုက်ပါတယ်။ဧပြီလအတွင်းစကားဆရဲတပ်ဖွဲ့ဝင်များကအုပ်ပုံများကိုရှင်းလင်းနေတဲ့ရုပ်တံအားပြည်သူလူထုကဒါသူတို့လုပ်တဲ့ကေစေရေးလားလို့မေးမြန်းထားကြပါတယ်။အကြံဖတ်ဆေးအုပ်စုနဲ့ပြူစောတိများဟာငလင်တဲ့ဒေသရှိနေရာများသို့ကေစေရေးအဖွဲ့များဝင်ရောက်ရန်ဟန်တာချင်းချောင်းမှုတို့လုပ်ဆောင်ခဲ့ကြပါတယ်။မတ်လ28ရက်အင်အားခွန်တသမခွန်အစင်ရှိအင်အားပြင်းငလင်လှုပ်ခတ်ရာမှာတေဆုံးသူလူဦးရေထောင်ထဲချီရှိနေပြီးရုပ်အလောင်းများကိုအဆောက်အဦအောက်မှထုတ်ယူရန်လိုအပ်နေစေဖြစ်ပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ
ရေဒီယို NUG မှဆက်လက်တင်နေပါလိမ့်စစ်ရေးသတင်းကောင်းလုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်ခုချိန်ကစပြီး2025ခုနှစ်ဧပြီလ2ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမုံပါ ထမောင်ဆုံးသတင်းတစ်ပုဒ်ကတော့ငလင်ဘေးဒင်းပြည်သူတွေကို NGO အစိုးရကဘာကူနိုင်တယ်လဲဘာဆွမ်းနိုင်တယ်လဲဆိုတာလက်တွေ့ပြသဖို့လိုတယ်လို့ယာယီသမရပြောကြားတဲ့သတင်းဖြစ်ပါတယ်။ငလင်ဘေးဒင်းပြည်သူတွေကို NGO အစိုးရကဘာကူနိုင်တယ်လဲဘာဆွမ်းနိုင်တယ်လဲဆိုတာလက်တွေ့ပြသဖို့လိုအပ်တယ်လို့ယာယီသမရဒူဝါလက်ရှိလာကမြို့သားညီညွတ်ရေးအစိုးရရဲ့30မြင်းဆောင်2025အစိုးရဖွဲ့အစည်းအဝေးမှာပြောကြားလိုက်ပါတယ်။ငလင်ဘေးဒင်းကိုခံစားရတဲ့ပြည်သူတွေရဲ့မျက်ရည်တွေနဲ့ဝမ်းနဲ့ပူဆွေးမှုတွေကိုကျွန်တော်အနေနဲ့ထပ်တူခံစားဝမ်းနဲ့မိပါတယ်။ဒီဘက်မှာလည်းစကောင်းစီရဲ့အာဏာသိမ်းမှုနောက်ဆက်တွဲအကျိုးဆက်တွေကိုပြည်သူတွေဟာလူသီထပ်ပူပြီးအများများခံစားနေကြရတယ်ဆိုတာတွေ့မိပြီးခံပြင်းမိတာတွေလည်းရှိပါတယ်။ဒီစီအာဏာရှင်စနစ်စုပ်ကိုအမြန်ဆုံးမချေမုန်းနိုင်သေးရပြည်သူလူထုခံစားရတဲ့ဒုက္ခတွေဟာတတိတိနဲ့တစိမ့်စိမ့်ခံစားနေရတယ်လို့ဖြစ်နေမယ်လို့ယူဆပါတယ်။ပြည်သူလူထုဟာသဘာဝကပေးပါဝင်လူလောက်ကပေးတွေကြောင့်ရှင်သန်နေရတဲ့ဘဝဟာအင်မတန်ဖြစ်ဆုံးလွန်လာပါတယ်။ကျွန်တော်တို့အနေနဲ့လူလူအကျိုးကိုလက်တွေ့ကာယကံမြောင်းဆောင်ကျင်းနိုင်ဖို့ဟာအရေးကြီးဆုံးဖြစ်တယ်ဆိုတာမမေ့ဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ဘာကူနိုင်တယ်လဲဘာဆွမ်းနိုင်တယ်လဲဆိုတာလက်တွေ့ပြသဖို့လိုပါတယ်လို့ယာယီသမရကပြောပါတယ်။ဒါအပြင်အင်အားပြင်းငလင်တဲ့ကြောင့်နိုင်ငံတော်ဝန်လုံးဝန်ရဲပူဆွေးစိတ်ထိခိုက်နေကြခြင်းမင်းအွန်လိုင်းနဲ့ဆေးအဆူဟာကချင်းလူမျိုးရေးတပ်မတော်ရဲ့တမဟာရှစ်နယ်မြေမှာရှိတဲ့တင်တန်းချောင်းကိုမလ31ရက်ညကဘုံကျဲတိုက်ခိုက်မှုပြုလုပ်ခဲ့တာသိရတယ်လို့ယာယီသမရကပြောပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်ကနဦးသိရှိကျက်ရလူငယ်36ဦးသေဆုံးပြီး20ကျော်ဒဏ်ရာပြင်းထန်စွာရရှိကြောင်းကြားသိရပါတယ်။ဒီဆိုရတဲ့အဖြစ်ပြက်အတွက် KIO KIA နဲ့ကြာဆုံးသွားတဲ့ရဲဘော်မိသားစုများနဲ့ထပ်တူဝမ်းနည်းမိကြောင်းပြောကြားလိုပါတယ်လို့ယာယီသမရကပြောပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ပြိုကျတဲ့ဟိုတယ်အောင်ပန်းအဆောက်အုံအောက်မှာအမျိုးသမီးရုံလောင်းဒီကနေ့ရှာဖွေတွေ့ရှိတဲ့သတင်းဖြစ်ပါတယ်။ရှမ်းပြည်နယ်အတွင်းငလင်းလုတ်ခတ်မှုကြောင့်ဟိုတယ်အောင်ပန်းအဆောက်အုံပြိုကျပျက်စီးပြီးပိတ်မိနေသူတွေကိုဧပြီလ2ရက်နေ့ရှာဖွေကယ်ဆယ်ရေးထပ်မံလှုပ်ဆောင်ခဲ့ကြတယ်လို့သိရပါတယ်။ရှာဖွေကယ်ဆယ်လုပ်ငန်းများဆောင်ရွက်လျက်ရှိရာ9:39မိနစ်အချိန်ကတည်းကသေဆုံးသူအမျိုးသမီးတစ်ဦးရဲ့ရုံလောင်းကိုရှာဖွေတွေ့ရှိခဲ့ရတယ်လို့သိရပါတယ်။လက်ရှိသက်ဆိုင်ရာဖွဲ့စည်းများနဲ့ပူးပေါင်းပြီးရှာဖွေကယ်ဆယ်လုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိတယ်လို့လည်းသိရပါတယ်။မလ30ရက်တည်းဟိုတယ်အောင်မန်းမှာတေဆုံးသူ9ဦးရဲ့အလောင်းကိုတွေ့ရှိထားပြီး24ဦးကိုအသက်ရှင်လျက်ကဲထုတ်နိုင်ခဲ့ပါတယ်ရှင်။ဥတ္တရသီရိမြို့နယ်ဟိုတယ်မှာမြို့သားတအုပ်ကိုအသက်ရှင်လျက်တူရကီနိုင်ငံကယ်ဆယ်ရေးဖွဲ့နဲ့ပြည်တွင်းကယ်ဆယ်ရေးဖွဲ့များပူးပေါင်းကဲထုတ်နိုင်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ဧပြီလ2ရက်နေ့ငလင်လုတ်ခတ်ခဲ့ပြီး9ရက်မြောက်နေ့မှာနေပြည်တော်ဥတ္တရသီရိမြို့နယ်ရှိဟိုတယ်အေဂျင့်သားရ6ထက်အဆောက်အုံရဲ့အောက်ဆုံးနှစ်ထပ်ပြိုကျပြီးပိတ်မိနေသူနှုတ်ဦးနဲ့မှာမြို့သားတို့ကိုရှာဖွေကယ်ဆယ်ရေးတပ်ဖွဲ့ဝင်များဟာတူရကီနိုင်ငံမှာ GEA Search and Rescue အဖွဲ့ဝင်များနဲ့ပူးပေါင်းပြီးအသက်ရှင်လျက်ကဲထုတ်နိုင်ခဲ့တယ်လို့သိရပါတယ်။ကျန်တအုပ်ကိုဆက်လက်ရှာဖွေလျက်ရှိပြီးယနေ့ချိန်ထိအဆောက်အုံများအောက်ပိတ်မိနေသူများရှိနေဆဲဖြစ်ကြောင်းသိရပါတယ်ရှင်။ဆလဘီအာရှဖွံ့ဖြိုးရေးဘဏ် ADB ကငလီတန်တိမြန်မာပြည်သူတွေကိုအမေရိကန်ဒေါ်လာ3,000ပတ်မဲ့တင်ကိုတင်ပြပေးပါောင်းမယ်။အင်အားပြင်းမြင်ငလီကြောင့်ထိခိုက်ခဲ့တဲ့မြန်မာပြည်သူတွေအတွက်အမေရိကန်ဒေါ်လာ3,000ပတ်မဲ့လို့အာရှဖွံ့ဖြိုးဘဏ် ADB ကမနေ့ကဧပြီလ1ရက်နေ့မှာထုတ်ပြန်ပါတယ်။ထောက်ပံ့ငွေကို ADB ရဲ့ဒါရိုက်တာဘုတ်ဖွဲ့ကအမြန်ဆုံးတည်ပြနိုင်ဖို့ပြင်ဆင်နေပြီးကုလသမဂ္ဂကမ္ဘာစားနှိတ်ခါအစီအစဉ် WFP ကနေတဆင့်ပံ့ပိုးပေးမှာလို့ဆိုပါတယ်။အဲ့ဒီကနေတဆင့်တောက်သုံးရေးစေဝါနဲ့ယာယီတဲရီလိုမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူရမှအသုံးချမယ်လို့အတည်ပြုထားပါတယ်။အင်အား9.9ပြင်အားရှိတဲ့ငလင်ဟာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်တဲကိုပုံမပြင်းထန်စေပြီးပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေပုံများလာစေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငလင်လုတ်ခတ်မှုကြောင့်ဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေအလွန်ဆိုးရိမ်မိပြီးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့ဒေါ်လာ3,000ပတ်မယ်လို့ရှစ်တောင်အာရှဖွံ့ဖြိုးတိုးတက်ရေးအမှုငွေ ADB ကညွှန်ကြားရေးမှူးချုပ် Winfrey Wickling ကပြောပါတယ်။အာရှဖွံ့ဖြိုးရေးဘဏ် ADB ဆိုတာအာရှနဲ့ Pacific ဒေသတခြားရေရှည်တည်တံ့သောအားလုံးပါဝင်ပြီးခန္ဓာရင်ရှိသောတိုးတက်မှုကိုပံ့ပိုးပေးတဲ့ဗတ်စုံဖွံ့ဖြိုးတိုးတက်ရေးဘဏ်တစ်ခုလို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ငလင်တဲဆောက်ထိကိုက်နဲ့နာခံစားရသည့်ကျန်းမာရေးစီးပွားများအတွက်ကြက်တသိန်းထောက်ပံ့မယ်ဆိုတဲ့သတင်းဖြစ်ပါတယ်။ငလင်တဲဆောက်ထိကိုက်နဲ့နာခံစားရတဲ့ကျန်းမာရေးစီးပွားများအတွက်ကြက်တသိန်းထောက်ပံ့မှာဖြစ်ကြောင်း Syrian Medical Network ကအသိပေးကြေညာပါတယ်။ The Promise Campaign ကနေကျန်းမာရေးစီးပွားအတွက်အာမခံရမငွေတရက်ဖန်ပြီးစုဆောင်ပြီးပြန်လည်ထောက်ပံ့ပေးနေရမှာအခုမလ28ရက်နေ့ကစပြီးလောက်ခတ်နေတဲ့ငလင်များကြောင့်ထိကိုက်နဲ့နာခဲ့ရတဲ့ကျန်းမာရေးစီးပွားတွေအတွက်ရေးပေါ်ထောက်ပံ့မှုပေးနိုင်မှုအစီအစဉ်တစ်ရက်ထပ်တူထားပါတယ်။မလ28ရက်နေ့ကစပြီးလုတ်ခတ်နေတဲ့ငလင်စည်းနဲ့နောက်ဆက်တွဲငလင်ငယ်များကြောင့်ကိုခန္ဓာထိခိုက်၊ဆေးရုံတက်၊ကိုယ်ငါဆုံးရှုံးမှု၊ ၊ငြိမ်အိမ်တစိတ်တည်းသားပျက်စီးစသည့်နှစ်နာမှုများခံစားရသည့်ကျန်းမာရေးစီရင်များအတွက်တသိန်းချက်တစ်ကြိမ်သက်သေဆုံးနေတစ်ခုလုံးပြူချပျက်စီးစသည့်နှစ်နာမှုခံစားရသည့်ကျန်းမာရေးစီရင်များအတွက်တသိန်း5,000ချက်တစ်ကြိမ်စသဖြင့်ထပ်တိုးသတ်မှတ်ချက်နှစ်ခုစီစဉ်ထားရှိပါတယ်လို့သိပေးဆိုပါရစေ။ခုလိုသဘာဝပေးရနေကြောင်းထိကိုက်နေနိုင်ရသောစီရင်များရဲ့စည်ရင်းဟာလည်းအရေးကြီးတဲ့အချက်လက်ဖြစ်တဲ့အတွက်ငလင်တန်ခံကျမရဲ့စီရင်များအနေနဲ့အကျိုးခံစားခွင့်လိုအပ်သည်ဖြစ်စေမလိုအပ်သည်ဖြစ်စေငလင်တန်ခံစားရကြောင်းစီရင်ပေးသွင်းဖို့တိုက်တွန်းထားပါတယ်ရှင်။ငလင်တန်ကြောင့်ထိကိုက်ဒဏ်ရာရသူများကိုမြို့သားညီညွတ်ရေးအစိုးရကျမရဲ့ဝန်ကြီးဌာနတာဝန်ရှိသူများကခွဲစိတ်ကူတာကျမရဲ့စောင့်ရှောက်မှုများပြုလုပ်ပေးလျက်ရှိတဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။ငလင်းတဲ့ကြောင့်ဒီကိတ်တန်ရရသူများကိုမြို့သားညညွေအစိုးရကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူများကခွဲစိတ်ကူတာကျန်းမာရေးစောင့်ရှောက်မှုများပြုလုပ်ပေးလျက်ရှိတယ်လို့သိရပါဗျ။ငလင်းတဲ့ကြောင့်ဒီကိတ်တန်ရရသူများကိုမြို့သားညညွေအစိုးရကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကခွဲစိတ်ကူတာကျန်းမာရေးစောင့်ရှောက်မှုတွေပြုလုပ်ခဲ့ကြောင်းမတန်တဲ့ပုံနဲ့တကွထုတ်ပြန်ပါတယ်။ပဲခူးတိုင်းတာဝန်ခရိုင်တွင်ငလင်းတဲ့ကြောင့်ဒီကိတ်တန်ရရပြည်သူတွေကိုမြို့သားညညွေအစိုးရပြည်သူ့ကော်မတီတမတော်တာဝန်ခရိုင်တရင်3531တပ်ခွဲနှင့်စေဖွဲ့ကကျမရေးဆောင်ရှောက်ပေးလျက်ရှိတယ်လို့ဖော်ပြပါတယ်။မြို့သားညီညွတ်အစိုးရအနေနဲ့ငလင်လုတ်ခတ်ပြီးပြီးချင်းရေးပေါ်စီဝေးခေါ်ယူပါရေးပေါ်ချင်းနေစီမံခန့်ခွဲမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးကော်မတီရဲ့လုပ်ငန်းစဉ်တွေကိုစတင်တည်ဝင်စေပြီးသက်ဆိုင်ရာဝန်ကြီးဌာနများအနေနဲ့လိုအပ်တဲ့လုပ်ငန်းဆောင်တာများကိုဌာနလိုက်အလင်းမြန်လှုပ်ဆောင်ကြရန်စီစဉ်ဆောင်ရွက်ခဲ့ပါတယ်ရှင်။ 9 ရက်အတွင်းသိန်းပေါင်း 1,000 ကျော်အချိန်နဲ့တပြေးညီကူညီနိုင်စေရန်SCF မှာအမြန်ဆုံးလွှဲပြောင်းပေးလျက်ရှိတဲ့တရင်ကိုတင်ပြပေးပါဦးမယ်။ရင်းကလေးတဘာဝပေးထောက်ပံ့ဆာနာကူညီပေးခံပေးမှာမျှော်မှန်းထားတဲ့ပမာဏ3500ကို9ရက်အတွင်း666ရာခိုင်နှုန်းဖြင့်ကျော်လွန်ပြီးသိန်းပေါင်း 1,000 ကျော်အထိရောက်ရှိခဲ့ပြီဖြစ်ပါတယ်။ဆာနာရဲရောစွာဖြင့်တရတကြကြစုပေါင်းပါဝင်ကူညီပေးကြတဲ့ပြည်တွင်းပြည်ပနိုင်ငံရဲရဲမှ Spring Development Bank အောင်လန်းလွင့်ချင်းတွေဦးတီ Spring Crow Fund လူလူလူရံမုံွေအသုံးပြုသူပြည်သူများအားလုံးကိုကျေးဇူးထူးတင်ရှိတယ်လို့ဖော်ပြထားပါတယ်။ရရှိထောက်ပံ့ငွေများကိုငလင်ဘေးသင့်ဒေသများအတွက်အမြန်ဆုံးကူညီနိုင်စေရန်ပထမကြိမ်ဖြင့်သိန်း 2,000 ကျပ်တည်တည်ဒုတိယကြိမ်ဖြင့်သိန်း 2,500 ကျပ်တည်တည်တတိယကြိမ်ဖြင့်သိန်း 2,900 ကျပ်တည်တည်ယခုစတုတ္ထကြိမ်ဖြင့်သိန်း 2,800 ကျပ်တည်တည်စုစုပေါင်းသိန်း 1,000 ကျပ်တည်တည်ကို Ministry of Humanitarian Affairs and Disaster Management Energy တို့အောင်မြင်စွာလွှဲပြောင်းပေးထိုင်နိုင်ခဲ့ပြီဖြစ်ပါတယ်။ဆက်လက်ပြီးတော့လည်း April 17ရက်နေ့ထိကံမင်းရှိသွားမှာဖြစ်လို့ SCF မှာစိတ်ချယုံကြည်စွာဝိုင်းဝန်းပေးဖို့လှူဒါန်းနိုင်ပါတယ်ရှင်။ငလင်ဘေးသင့်မြန်မာပြည်သူများအတွက်ဂျပန်နိုင်ငံက American Dollar 6တန်းငွေပေးအပ်ကူညီမဲ့တရင်ကိုနောက်ဆုံးအနေနဲ့တင်ပြပေးပါမယ်။ငလင်ဘေးသင့်မြန်မာပြည်သူတွေအတွက်ဂျပန်နိုင်ငံက American Dollar 6တန်းငွေပေးအပ်ကူညီမယ်လို့သိရပါတယ်။ဂျပန်ဆိုရက April 2ရက်နေ့မှာတရင်ထုတ်ပြန်သိပေးပါတယ်။ဂျပန်ဆိုရကမြန်မာနိုင်ငံမှာငလင်တန်ကြောင့်ပြည်သူများထိခိုက်မှုကိုသေစိတ်ဆောင်ကြည့်နေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာငလင်ဘေးသင့်ကူညီများမြန်မာနိုင်ငံကိုနိုင်ငံတကာကအများအပြားကူညီနေပြီဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NGO သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဤဗီလာ3ရက်နေအတွက်မူလီဝဒခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်တောင်ပိုင်းတို့မှာတိတ်အင့်တင့်ကနေတိတ်ထူထွက်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိတ်အနှဲငယ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝချုံမဒေသတို့မှာလီဟာအနောက်အနောက်မြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအတင်းတင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုဒမခွေတို့မှာလီဟာအရှိဘက်ကနေတနအီကုန်10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအတင်းတင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့တနင်္သာရီတိုင်းဒေသကြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျဲကျဲမိုးထချုံရွာနိုင်ပြီးရန်ကုန်တိုင်းဒေသကြီး AR တိုင်းဒေသကြီးပဲခူးတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။စကိုင်းတိုင်းဒေသကြီးမှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားသားရနိုင်ပါတယ်။နေ့ပူချိန်တွေအနေနဲ့ကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်တွေပြန်လည်လျော့ကျနိုင်ပါတယ်။မြူချင်းဒီမှာစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းဒေသဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာနေဦးတာတာကအရှိဘိုးခင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ကိုချွန်လာဆိုင်ရေဒီယိုအယူကြည်ကိုလည်းနေထောင်ပန်စကက်ကေထောင်အကန်အကျုံတဲ့နော်မလို့ပြီပြုံးမှုထောင်ပြတာစခိုင်းတော့စီလို့ယေဝီဥတတလို့ချက်ပလန်နိုင်လဲနော်နိုင်ငံ နိုင်ငံတကာမဘူမန်ချက်အကုန်လည်းနော်ပယံတာတောက်တာချက်လောင်တာဦးလမွေဘာထုငခူးဝချက်လောင်တာဦးနော်ဒီလီပီပါလာထုံအတုံနော်အန်ယူဂျီမိတရခံဝိတာချက်ပလန်နိုင်ငံတကာချက်မဘူမန်ချက်အကုန်လည်းနော်ပယံတာတောက်တာချက်လောင်တာဦးလမွေဘာထုံပါငခူးဝချက်လောင်တာဦးနော်ဒီလီပီပါလာထုံအတုံအန်ယူဂျီအစိုးရမိတရခံဝိတာယုဝန်တူကူကလယောလောကုံခိုင်ကုံဩစာဦးနီပုလာလောဝိတာစီလောပြည်သူလူထုတီနိုင်ငံတကာကိုလော်ပီဝေးချက်ပလန်ချက်ခံချောင်းတိုင်လောင်ကဝန်တူကူကလယောလောကုံခိုင်ကုံဩစာဦးနီပုလာလောဝိတာစီလောစကိုင်းဦးလကပေါဒီချက်တီကရောက်အကုန်လဲဂေါကူဝကဲထောင်းချက်လောင်တာဦးချက်မဘူမချက်အကုန်လဲဘေးလီလက်ထုံပါတူပယံတာတာကပိုက်တာအဝိဒါနောစီလောအခုကျုံချက်မဘူမချက်အကုန်လဲနော်ပယံတာတောက်ပြီးချက်လောင်တာဦးလမွဲဘာဒါကုံကောင်းကူဝါချက်လောင်တာဦးတော်သည်လူသားချမဘူမချက်မွေဝေစကိုင်းတနာမန္တလေးတနာပဲခူးတနာစံပြည့်နယ်မိတာကူချက်လောင်တာဦးတော်သည်လီပီပါလာထုံဤတုံမိတာရခံဝိတာယူအန်ယူချီအစိုးရတဲ့ပုံတိုင်မှချမအော်ထားအစိမ့်တဲ့ရောင်းတော့လော်ဝိတာစီတော့ကြောင့်ဘူးအားထုတ်ပါကောင်းကူဝါမနိုင်တဲ့တော်သည်အိမဘူမဆန်ချက်ဘူးတို့ပုံဒေတာပဲရောင်းမှချမနိုင်ငံတကာအကုန်လဲနော်အန်ယူချီအစိုးရနာတီပီအော်ဝိတာနော်လော်ဝိတာစီတော့ဂျပန်နိုင်ငံထိုင်ဝမ်ချမဘူမချက်ထယတောစာဒီစကရိယလပါချက်ဒါနောင်းလောင်ခေါပယံဖွဲ့ရဲ့ကုကျုံတာလမောင်ပါဩဝိဒါနောတញ្ញန်စာတာဒီတဘာဝပဝဉ္ချင်းထိတဲ့ရေကုန်တူလောဝိဒါချက်ပလန်ထိုင်ဝမ်ဂျမဘူမချန်ထယတောစာဒီစကရိယတဲ့နောချက်ဒါဝိလောင်ခေါပယံဖွဲ့ရဲ့ကုကျုံတာမောင်ဝိအေယိုတញ្ញန်စာတာဒီတဘာဝပဝဉ္ချင်းထိတဲ့ရေကုန်ကြီးဌာနခေါပကုကုန်တူတောက်တာဒုက္ခမာစလာတန်ချီလက်တောင်ခါလောဝိဒါစီလောချက်တုံတုံတာဂျမဘူမချန်လပါယူအချန်ဒီတိကောင်ပိုင်နောကလေးမပါဖက်ခွိုက်ထားဝိဒါစီလို့ထိုင်ဝမ်ကျမဘုံမှာချက်ထရတော်ချတဲ့စကရိယနော်ချက်တာဝိလောင်ဝိခေါပယံဖွဲ့ရဲ့အခုကျုံတာမဝိဤအခါယူဆိုင်ဖို့လက်တော်အဖန်လာဖန်ဦးတာမပိုက်ထားမနေတယ်လဲကျုံနော်မပလိုက်ခုတ်ထားဖဲဖဲပြီမနေနော်ကျမဘုံမှာချက်ထရတော်စာစကရိယဒီနိပညာအထောက်အကူတဲ့နော်လူဝိဒါတရှာမှာစီလို့မနေအားပွဲလက်စီကြောင့်ဖို့ဘာလူဝိဒါနိုင်ငံတကာအညာချတဲ့နော်စီလို့ဒီကမီဒီယာချက်လို့ဆုံးမှုဒီနိုင်ငံတကာမဘူမချက်ပြပြပြမနေသူလူဝိတာစီလို့ပယံတာကာပိုင်ဝိနိုင်ငံတကာမီဒီယာနော်ဒီခမလို့ပါတတော်တယ်လဖာနော်အင်မတန်အကျိုးရဝိတာနော်ဒီဝန်တူလိုဝိတာစီလို့အကယုအနေယူကြီးထိတ်ချုပ်ထားချက်လောင်တာပို့ဘာဝေကွန်ကူဝါခမလို့အကောင်နော်ဒီဝေတီဝေပါလက်ချောင်းမဘူမချက်ပြအိုဝိနော်အောင်တိုင်လောင်ဝိရနော်တီယံပါစီလို့ချက်ပလန်နိုင်တဲ့ချက်တုံတုံတုံတာချက်မဘူမချက်ယူလက်ချက်ဖူပေါ့ဦးလက်ချောင်းခွိုင်းလောင်ပို့တောက်ချက်တလဖာပထပီပါလာနော်ကိုထိတ်လေမိတရခန်လိုဝိတာချက်ခန့်ချက်ပလန်ကျတော့တုံတာကျမဘူမချက်ယူလက်ချက်ပပမငူလက်ချောင်းခွိုင်းလောင်ပို့တော်ဝိတာချက်တာအခုကျုံဩပထပီပါလာနော်တော်အောင်ဆုံးစုကြည့်အပူကပီကိုထိတ်လေမလာတန်ချက်လက်တောင်ကမိတရခန့်ချက်ခန့်လိုဝိတာစီလို့နဲ့ပေါ်ဝင်းနီနော်ဓာခွန်ပါတီခံပယံနယ်ပွားမိတာစုတဲ့နော်စီလို့ပဲတဲ့လောက်ချိခံပယံမနေမမတော့လမတာလမကေထောင်းအဝိဒါစီလို့ဒီကောင်ကူပါအကျုံယူမနေပါတိတ်အောင်အောက်ကချက်မဘူမချက်မနေလက်တော့အပေါလာလက်ချက်ကဝန်ကကြာအပေါလာကပပိတမနဲ့တိတ်ပါတူပြေစီအောထားမနေအသေးအကောင်တာလမောင်ပါအဝိဒါနော်စီလို့လောင်ချက်တာမေငကူပါအကျုံယူဘာတတာဟမနေနော်တိပလိုက်ခုတ်ထောင်းပေးမနေသူပြေစီဝိဒါခလခနောပယံတာခွာလောင်ဝိဒါပေါတာဝိဒါချက်တာယူမီဒီယာတဲ့နော်တိဒီအခေအကမမဖီဝိဒါချက်ပလနော်စီလို့ချက်တုံတုံတာလောအဝိဒါယူဩပထာပိပါလာဤပလေပယံတာအိုအိုပမိတရခံဝိဒါနောစီလောချက်တုံတုံတာယူအခါယူဆိုင်ဘူးလက်ချက်ပပဝုလချခွာလောင်ပောတာဝိဒါချက်တာနောတိပထာပိပါလာနိုင်ငံတကာဒီအပွဲစီပေါင်းစုံပြီးချမဘူမချက်ယူတာပိုက်တာထာနောတိပထာပိပါလာနောကိုထိန်လိန်လောဝိဒါစီလောမြန်မာနွေဖာအမိတာစုပြီးလောင်မှာဘဝိဒါကြည့်ယူအဲ့ထုပါမနောဘာထုပါငခုဝမနိုင်တဲ့အကောင်နောမပြီးလောင်ဝိဒါချက်မဘူမချက်နောစီလောအခါယူဆိုင်ဘူးကမ္လောအတာမမဘပလိုက်ခုတ်ထအခမွေဝိဒါနောကိုထိတ်လေလောဝိဒါစီလောပယံပါနောမစလာနေချီဟူတောင်းတုံတန်ချီအထောင်းဒီကပောင်ယူလုံခွိုင်းလံပုတ်အဝချီလဝမဝိဒါကိုမနေဘာတိတ်ကေထောင်းအဝိဒါအကလည်းချင်းနောစီလောချက်ပလန်လောင်ခိုင်တာနောဘာကောင်ကူပါအိုကျော်ကျော်ကန့်စီဒီအန်တဲ့စီဒီအန်မီဒီကယ်နက်ဝတ်ကိုဆက်သွဲနေဝိဒါချက်ပလန်ဘာကောင်ကူပါမနေတဲ့နောကျော်ကျော်ကန့်စီဒီအန်စီဒီအန်မီဒီကယ်နက်ဝတ်ကိုဆက်သွဲနေဝိဒါနောလောဝိဒါစီလောကျွန်တော်ကလူအန်ယူဂျီဗီဒီယိုစတောက်ကတပုတ်ဝယ်မှာပါကမြောက်တဲ့ကွာဒီစကောက်ချက်တာတူမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.8 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာ တိုက်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။အမေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်